နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကလက်ထောက်ရှိနေချုပ် James Stewart ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာတပ်မတော်ကရိုဟင်ဂျာတွေအပေါ်လူသားမဆန်တဲ့နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိစုံစမ်းဆက်ဆေးနိုင်ဖို့ပြင်ဆင်တဲ့အနေနဲ့ Bangladesh ဒုက္ခသည်စခန်းတွေကိုကနအူးလာရောက်တာဖြစ်တယ်လို့ American အခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ Banna News ကရေးသားဖော်ပြပါတယ်ခီးစဉ်အတွင်း COP Bazaar ခရိုင်အတွင်းကဒုက္ခသည်စခန်းတွေနဲ့နှစ်နိုင်ငံနယ်စပ်မြင်းမာထိုင်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေနဲ့တရားဝင်တွေ့ဆုံပွဲလိုမျိုးလုပ်သွားတာမရှိပေမဲ့ဒုက္ခသည်တချို့ကိုဘာကြောင့်သူတို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတာလဲဆိုတာတွေမေးမြန်းသွားတယ်လို့သိရပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့တော်တော်များများကဒုက္ခသည်စခန်းတွေကိုအမြဲမပြတ်လာရောက်မေးမြန်းတာတွေရှိနေပြီးလက်ရှိမှာလည်းစခန်းအတွင်းမေးမြန်းမှုတွေရှိနေတယ်လို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ကနူအာလော်က RFA ကိုပြောပါတယ်
ဒီ ICC ကရောက်တယ်လို့ကြားတယ်ဒါပေမဲ့ကျွန်တော်မတွေးဘူးသူတို့ကလည်းတွေးတယ်လို့နဲ့တကားပဲပြောသွားတယ်အမွန်ဆိုင်တွေကသူတို့ကစကဲမလာပြီးတော့တရားဆွေးနိုင်မလားမဆွေးနိုင်မလားသုံးပေးမယ်လေကျွန်တော်တို့ဒုက္ခရှိစကဲမှာ ICC ကဥပဒေပိုင်းဆိုင်လူတွေကဝန်ပြီးတော့စိုက်ဆင်းနေတယ်ကိုသူတို့ပြောတာကဟို ICC နဲ့တက်ဆိုင်တဲ့ဥပဒေပိုင်းဆိုင်ရာလူတွေကလူလို့ပြောတယ်သူတို့ကတပွေကမော်ကိုရီးယားကတပွေ
ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်ပြန်လည်ပို့ဆောင်ရေးနဲ့နေရာချထားရေးအာဏာပိုင်အဖွဲ့တာဝန်ရှိသူတွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လည်း ICC ကိုယ်စားလှယ်အဖွဲ့ကတွေ့ဆုံခဲ့ပါသေးတယ် ICC နိုင်ငံကရာဇဝတ်ခုံရုံးကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမှာသတင်းထောက်တင်နဲ့တွေ့ဆုံခဲ့ပြီးသူတို့ဟာစုံစမ်းစစ်ဆေးဖို့လာတာမဟုတ်တယ်လို့အချက်အလက်ရှာဖွေဖို့လည်းမဟုတ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်အရာရှိတွေနဲ့ဒုက္ခသည်တွေကိုသူတို့ဘလို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မယ်ဆိုတာကိုသာလာပြောတာဖြစ်တယ်လို့ပြောခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာနိုင်ငံကလုံခြုံရေးတပ်ဖွဲ့ဝင်တွေဟာလူသားဖြစ်တည်မှုကိုစန့်ကျင်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့အတွက်တရားဝင်စတင်စုံစမ်းစစ်ဆေး권ပြုဖို့ ICC ရှေ့နေဖာတူပင်ဆိုတာကတရားရုံးမှာပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကတင်ပြခဲ့တာရှိပါတယ်။အဲ့ဒီလိုတင်ပြပြီး ICC လက်ထောက်ရှိနေချုပ် James Stewart ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါတယ်။တက်တည်အထောက်ထားခိုင်ခိုင်မာမာရဖို့ခတ်တာနဲ့ကျူးလွန်ခံရသူတွေကိုယ်တိုင် ICC မှာတက်တည်ထွက်ဆိုဖို့ခတ်တာတွေကြောင့်တက်မတော်ကို ICC တင်ဖို့ဆိုတာမလွယ်ကူဘူးလို့အာရှလူ့ခွင့်ရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကမှတ်ချက်ပြုပါတယ်။ည
ုံဆွဲတင်နိုင်ဖို့အတွက်ကိုထိုင်လုံးနဲ့တက်တည်ခံထောက်ထားတယ်လို့တာပေါ့အဲအဲ့ဒါလူလူလည်းအခုလိုမျိုးမြန်မာနိုင်ငံနဲ့နီးစပ်တဲ့နယ်စပ်ဒေသဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုရောက်လာတာမြင့်တာတဲ့သူဒီကိုကိုယ်တိုင်ကိုကြသိဆုံးမင်းများနိုင်ဖို့ဒါလည်းလို့ကျွန်တော်တို့ထင်တယ်သို့တော်လည်းပဲအဖွဲ့ဝင်နိုင်ငံတနိုင်ငံမဟုတ်တဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေပေါ်အရေးယူမှုကိစ္စကတော့မလွယ်ကူသေးဘူးလို့ပဲကျွန်တော်တို့မြင်ပါတယ်ဗျ။တက်တေတောက်ထားခံခံပါပါလဲရဖို့မလွယ်ဘူး။နောက်ပြီးတော့ကျူးလွန်ခံရတယ်ဆိုတဲ့သူတွေကိုယ်တိုင်ကိုယ်ကလည်း ICC ခေါ်တဲ့တရားရုံးမှာလာပြီးတော့တက်တေထွက်ဆိုချက်တွေပြနိုင်လိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူး
။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့် ICC နဲ့ပတ်သက်လို့တက်ရောက်မှုမရှိဘူးလို့မြန်မာအစိုးရဘက်ကပြောကြားထားတာတွေရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက ICC အဖွဲ့ဝင်နိုင်ငံဖြစ်လို့မြန်မာနိုင်ငံကရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးတဲ့ကိစ္စမှာ ICC အနေနဲ့အစီရင်ပိုင်ခွင့်ရှိတယ်ဆိုတော့အကြေညာချက်ကိုလည်း ICC ဘက်ကထုတ်ပြန်ထားတာရှိပါတယ်။တက်ဆက်ထဲမှာလည်း ICC အဖွဲ့ဘင်္ဂလားဒေ့ရှ်ကိုရောက်ရှိချိန်မှာပဲအမေရိကန်နိုင်ငံဂျာယီဝင်ကြီးဌာနကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်နဲ့မိသားစုဝင်တွေကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီးပြည်ဝင်ခွင့်ပိတ်ဆို့ခဲ့တာလည်းရှိခဲ့ပါတယ်။တက်မတော်ကိုနိုင်ငံတကာရာဇဝတ်တရားရုံးတင်ဖို့လှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းပြောတာက
ဝတ်တင်နိုင်တဲ့အချက်တွေရှိမရှိရှားပွေးကိုစေတဲ့ကြားကျွန်တော်ခွင့်ပြုလိုက်တယ်ဆိုတော့ကျွန်တော်ပြပါတယ်။ကျွန်တော်အနေနဲ့ကကျွန်တော်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းအောင်ရနေရရှိတယ်။ဒါကြောင့်တော့တရှိပြပြေကိုကျွန်တော်ကပြန်ပြောကြအသေးစိတ်ရှင်းရှင်းနဲ့အားလုံးကိုကျွန်တော်ဖိတ်ခေါ်တာရှိတယ်။ဖွဲ့စည်းပြီးပြီးပုဂ္ဂိုလ်စီစီရနေသူတို့ရဲ့တန်ကြားခြင်းနဲ့ဟာတွေသူတို့ရဲ့ပြောကြားခြင်းနဲ့ဆက်လက်ကျွန်တော်ဖိတ်ခေါ်တာရှိတယ်။ဒါတွေကနေပြီးတော့ထမ်းမှန်ပေါ်ပေါက်လာလို့ရှိတယ်ကျွန်တော်တို့အနေနဲ့လက်လူရှိအမှမဟုတ
်တဖက်မှာလည်းမြမအစိုးရကိုယ်စားလှယ်အဖွဲ့ကရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးလာမယ့်ဇူလိုင်လ26ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ရှိနေပါတယ်။လူမှုဝန်ထမ်းကဲ ယ်ရင်နဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးလာမယ်ဆိုတာကြောင့် COVID-19 မှာရှိတဲ့ဒုက္ခသည်စခန်းခေါင်းဆောင်တွေဟာမြမအစိုးရထံတင်ပြလိုတဲ့အကြောင်းအရာတွေကိုဒုက္ခသည်တွေစီကနေသဘောထားတောင်းခံနေပြီးတွေ့ဆုံပွဲတွေလှုပ်ဆောင်နေတယ်လို့ပြောကြပါတယ်ရှင်။ကျွန်မဝေမာထုံးပါ